အစ္စရေးအတွက်စီးရဲကူညီနဲ့အမေရိကန်စစ်လက်နက်တွေပြန်လည်ဖြည့်တင်းရေးဒေါ်လာ18.6 ဘီလီယံသုံးစွဲမဲ့ဥပဒေမူကြမ်းတရက်ကိုအောက်လွှတ်တော်မှာအများစုထိန်းချုပ်ထားတဲ့ Republican တွေတင်သွင်းဖို့စီစဉ်နေပါတယ်။ Ukraine အတွက်အကူအညီတွေမပါဝင်ပဲလူဝင်မှုကြီးကြပ်ရေးလုပ်ငန်းတွေအတွက်ဘီလီယံနဲ့ချီသုံးစွဲမဲ့အမျိုးသားလုံခြုံရေးဆိုင်ရာအသုံးစရိတ်ဥပဒေမူကြမ်းဟာထောက်ခံမှုအပြည့်အဝရဖို့တော့စိန်ခေါ်မှုတွေရှိနေတာပါ။ဥပဒေမူကြမ်းဟာအောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်နဲ့ Republican ကိုယ်စားလှယ်တွေအတွက်အစ္စရေးကိုထောက်ခံမှုပြသရာရောက်နိုင်ပေမဲ့ Democratic Party ကအများစုထိန်းချုပ်ထားတဲ့အထက်လွှတ်တော်ရဲ့ထောက်ခံမှုရမယ့်အလားအလာတော့နည်းပါးနေပါတယ်။တစ်ချိန်တည်းမှာပဲအထက်လွှတ်တော်ကအပေးယူလို့ဆေးဆက်ညှိနှိုင်းထားတဲ့ဥပဒေမူကြမ်းတစ်ခုကိုမကြာခင်ထုတ်ပြန်မယ်လို့ခန့်မှန်းထားပြီးတော့အစောဆုံး8သတင်းပတ်လောက်မှာမဲခွဲနိုင်ခြင်းရှိနေပါတယ်ရှင်။